တော်ရရှိပါခင်ဗျာဒီလူလောကကဘာကြီးပေါ်မှာတမာအာဇီဝကြကြလောက်ကင်အသက်မွေးကြတဲ့သူတွေထဲမှာချမ်းသာတဲ့သူတွေကနဲပြီးတော့သူများတွေရဲ့မျက်ခုံးမွေးပေါ်မှာဇင်းကြံလျှောက်လိန်ညာပြီးတမာအာဇီဝမကြတဲ့လောက်ကင်အသက်မွေးကြတဲ့သူတွေထဲမှာတော့ချမ်းသာတဲ့သူတွေများတယ်လို့ယူဆเสียဖြစ်နေပါတယ်ဒါဆိုရင်ဆင်းရဲနွမ်းပါတဲ့သူတွေဟာမလိမ္မညာမှုသားမတုံးတဲ့သူတွေရဲ့လို့မှတ်ယူလို့ရနိုင်ပါသလားအဲ့ဒီလိုလဲလှေနံဓာတ်တဲ့တရေသေးတော့ဖြင့်မှတ်ယူလို့မရနိုင်တဲ့အကြောင်းဖျားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယံတမန်ကျမ်းရဲ့ဓမ္မဟောင်းကျမ်းိုင်းတွေကမိခာအနာဂတ်တိကျမ်းအခန်းကြီး6အခန်းငယ်9ကနေအခန်းငယ်16အထိကိုဒီကနေ့သင်သိရတော့တမန်ကျမ်းစီစဉ်မှာလေ့လာမှာဖြစ်ပါတယ်။မတရားတဲ့ချိန်ခွင်နဲ့ဆင်းလဲတဲ့အလေးရှိတဲ့မြို့တွေရွာတွေကိုတန့်ရှင်းတဲ့မြို့တွေရွာတွေရဲ့လို့မှတ်ယူကြတဲ့သူတွေအတွက်မိခာအနာဂတ်တိကျမ်းအခန်းကြီး6အခန်းငယ်9ကနေအခန်းငယ်16အထိကိုဒေါက်တာထွန်းမြတ်အေးကအခုလိုသုံးသပ်တင်ပြမှာဖြစ်ပါတယ်
။တင်သိရသောသမာကျမ်းရဲ့တောတက်ရှင်မိတ်ဆွေအပေါင်းတို့အတိတ်ကာလဤကေတင်ညင်းကျေးဇူးတော်ကိုအောက်မေ့သတိရလျက်နောင်တရကြပါဆိုတဲ့ခေါင်းစဉ်ကိုပေးပြီးတော့ကျွန်တော်တို့လေ့လာနေရဆဲရှိတဲ့မိခအနာဂတ်ကျမ်းဟာအခုဆိုရင်အခန်းကြီး6ရဲ့အငယ်9ကိုစတင်ရောက်ရှိလာပြန်ပါပြီ။ရိတ်ခနဲ့ရိတ်ခနဲ့ဖြတ်ကျော်ခဲ့ရတဲ့သင်ခန်းစာတွေဟာနှုတ်ကပတ်တော်မှာတစ်ခုမှပြင်းကြီးညှိငွေ့စရာရဲ့လို့ထင်စရာမရှိလောက်အောင်ကျွန်တော်မိတ်ဆွေတို့လူသားတွေအတွက်ဝိညာဉ်အစာအမုတ်ပြည်လျော့စေတယ်။ဘ ഹു တုတလို့ပြောခြင်းရင်ပြောနိုင်တယ်ကိုမသိသေးတဲ့လောကီရေဖြစ်စဉ်တွေပေါ်မှာတဲ့နောက်ထပ်အချို့ဘောကိုသကားလောင်းလိုက်ပြီးတကယ်သို့ကျွန်တော်လူသားတိုင်းအတွက်လိုအပ်နေပါသောဝိညာဏခွန်အားများကိုတထပ်ပြီးထပ်တိုးမြှင့်တိဆောက်ပေးနေတယ်တရစ်ပြီးတရစ်တိုးမြင့်ပြီးတိဆောက်ပေးနေတယ်အကျိုးပြုနေတယ်ဆိုတာကိုကျွန်တော်ခန်းစားနားလည်နေရပါတယ်အခုဆိုရင်မိခအနာဂတ်ကျမ်းအရာဆိုရင်ဣသရေလလူမျိုးတော်အပေါ်မှာအဖဖျားသခင်ဟာတိဆွဲချက်တင်ခြင်းဆိုတဲ့ကန္တာနဲ့စတင်ပြီးတော့အနာဂတ်ကျမ်းကိုပြည့်စုံစေခဲ့တာကိုတွေ့ရပါတယ်ဟုတ်ပါတယ်ထာဝရဘုရား၏အမိန့်တော်ကိုနားထောင်ကြလော့ထ၍တောင်ကြီးတို့ရှိမှတရားတွေ့သဖြင့်တောင်ငယ်တို့သည်သင့်စကားကိုကြားကြစေ။အိုးတောင်တို့ခိုင်ခံသောမြေအမြင့်တို့ထာဝရဘုရား၏တရားတွေ့မှုကိုနားထောင်ကြလော့။ထာဝရဘုရားသည်မိမိလူမျိုးနှင့်တရားတွေ့စရာရှိဣသရေလအမျိုးနှင့်ဆွေးနွေးညှင်းခုံတော်မူမည်။အိုးငါ၏လူမျိုးသင့်ကိုအဘယ်သို့ငါပြုဘူးသနည်းအဘယ်သို့ညှင်းဆဲဘူးသနည်းငါတစ်ဖက်၌သက်သေခံလော့။သင်ကိုအေကုတ်ထုပြီးမှငါဆောင်ခဲ့ပြီကျွန်ခံနေရအရမှရွေးနှုတ်ပြီသင်ရှိမှမောရှိအာယုံမီရိယန်တို့ကိုဆေးလွတ်လေပြီအိုးငါဤလူမျိုးရှိတ်တိမ်မျိုးနှင့်ဂိလဂါလမျိုးစัจ जा မှမောဘမင်းကြီးဘာလက်ကြံစီသောအကြံကို၎င်းဘောရသားဘာလံပြန်ပြောသောစကားကို၎င်းအောက်မိလော့ထို့သို့အောက်မိမိလျင်ထာဝရဘုရား၏ဖြောက်မှတ်တော်မူခြင်းကိုနားလေလိမ့်မည်ဟုတ်ပါလေ။ကျေးဇူးအကြီးအကျယ်ကန့်နေသောလူမျိုးတော်အဖဖျားသခင်ကိုတောက်မှရေးရဲကြီးတော်လှန်ပုန်ကန်နေပါသောလူမျိုးတော်ဖြစ်နေပြီဆိုရကိုကျွန်တော်နားလေနှိုင်လောက်အောင်ဖော်ပြပေးခဲ့ပါလေ။ပြီးတဲ့နောက်မှာတော့အကယ်၍များလူသားတွေဘက်ကနေကျွန်တော်ဟာပြည့်ညတ်တော်တွေကိုစောင့်နေကြတာပဲ။အလှူဒါနတွေလည်းတတ်နိုင်တွေပြုနေကြတာပဲ။ဖျားသခင်တောင်းဆိုတဲ့အကျင့်တရားတွေကိုကျင့်နေကြတာပဲလို့ဇောရကတက်ကြမယ်ဆိုရင်လူသားတို့ရေမင်းတို့ချင်းတဲ့အတိုင်းမဟုတ်သေးဘူးကွာအဖဖရာသခင်ကိုကိုးကွယ်တယ်ဆိုတာဟာအဲ့ဒီအပေါ်ယံလွှာရွှေမှုန်ကျဲမှုဒီနဲ့တွေမပြီးပြတ်ဘူးမလုံလောက်ဘူးထာဝရဘုရားအမှန်တကယ်တောင်းဆိုတာလူချင်းတာနှစ်သက်မြတ်နိုးတယ်ဆိုတာတွေဟာဘောင်းလံအောင်လှုပ်နေတဲ့အလှူတွေရစ်ပူဇော်ခြင်းတွေကို့အစွန်းတတိနဲ့အာဂုံသွန်ဆောင်ရွက်တဲ့ပြင်ပအရာတွေအရှင်းမဟုတ်ဘူးနှလုံးသားစိတ်ဝိညာဉ်နဲ့သူ့ကျေးဇူးဂရုနာတော်ကိုခံယူနောင်တနဲ့သူ့ကိုကိုးကွယ်သူစကားကိုနားထောင်တနည်းအားဖြင့်သူ၌သာတည်နေခြင်းသူညွန်ပြတဲ့လမ်းအတိုင်းတရားသဖြင့်လိုက်လျှောက်ခြင်းဂယုနာစိတ်သောမွေးမြူခြင်းနှိမ့်ချသောစိတ်နှင့်တနည်းပြောရင်နောင်တနှင့်ကြိုးပဲ့ကြေမွသောစိတ်သောရှိခြင်းတို့သာဖြစ်တယ်ဆိုရတွေ့ကိုမိခာအနာဂတ်တိဟာဆက်လက်ဖော်ပြပေးခဲ့ပါတယ်ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ဒီသမာတရားလမ်းကိုပါမိခာဟာအထက်ကစတင်တွေ့မြင်ရတဲ့ဣသရေလတို့ဤသင်ခြင်းအားနည်းမှုတွေနဲ့အတူတဘာတဲ့ပူတွဲဖော်ပြပေးခဲ့တာကိုတွေ့ရပါတယ်။ငါသည်ထာဝရဘုရားရှိတော်၌အဘယ်သို့ပူဇော်သက်ကပါလျက်ချင်းကပ်၍အမြင့်ဆုံးသောဘုရားသခင်ရှိတော်၌ကိုးကွယ်ရမည်နီ။မိရှုရာယိနှင့်အခါလဲသောနွားသင်ငယ်တို့ကိုဆောင်လျက်ချင်းကပ်ရမည်လော။ထာဝရဘုရားသည်သိုးရီတစ်ထောင်စီမြစ်တစ်ထောင်ကို အာရနှစ်သက်တော်မူမည်လောငါလွန်ကျူးခြင်းအတွက်ငါဤသားဥကို၎င်းငါစိတ်ဝိညာဉ်ဤအပြစ်အတွက်ငါဤရင်သွေးကို၎င်းပူဇော်ရမည်လောအချင်းလူကောင်းသောလမ်းကိုပြတော်မူပြီတရားသဖြင့်ပြုခြင်းဂရုနာတော်ကိုနှစ်သက်ခြင်းသင်ဤဖျားသခင်ရှေ့တော်၌နှိမ့်ချသောစိတ်နှင့်ကြင့်နေခြင်းမှတပါအဘယ်ပူဇော်သက်္ကာကိုထာဝရဖျားတောင်းတော်မူသနည်းတဲ့ကောင်းပါပြီဒီကနေ့ကျွန်တော်ဆက်လက်နားဆင်ရမယ့်သင်ခန်းစာတွေကတော့အထက်ကဖော်ပြခဲ့တဲ့အဖဖျားသခင်လူခြင်းနဲ့စံချိန်စံညွှန်တွေဝိညာဏအရေးအချင်းတွေယုံကြည်ကိုးကွယ်ခြင်းရဲ့ပြည့်ဝစုံလင်သောဂုဏ်သတ္တိတွေနဲ့ဣသရေလလူမျိုးတော်ဟာဖြင့်ဘလောက်တောင်မှကွာဟနေတယ်အဆင့်မမီဖြစ်နေတယ်ဖြင်းညံ့နေတယ်စံချိန်စံညွှန်နဲ့ကင်းကွာနေတယ်ဆိုတာတွေကိုမိခာအနာဂတ်တီဟာသင်ခန်းစာသစ်များအဖြစ်ဆက်လက်ဖော်ပြသွားမှာပဲဖြစ်ပါတယ်စတင်လိုက်ကြပါစို့မိခာအနာဂတ်တီကျမ်းအခန်းကြီး6အငယ်9ထာဝရဘုရား၏နှုတ်ကပတ်တော်သည်မြို့ကိုဟစ်ခေါ်တော်မူ၏ပညာရှိသောသူသည်နာမတော်ကိုကြောက်ရွံ့ရ၏ဆုံးမခြင်းကို၎င်းစီရင်သောသူသည်အဘယ်သူဖြစ်သည်ကို၎င်းနားထောင်ကြလော။ထာဝရဘုရား၏နှုတ်ကပတ်တော်သည်မြို့ကိုဟစ်ခေါ်တယ်တဲ့ရှင်းနေပါလေ။မိခာဆိုတဲ့တောင်ဘက်ယူဒသားပရောဖက်ကြီးဟာယေရုရှလင်ရှမာရိစတဲ့မြို့တော်ကြီးတွေဘက်ကသာမကအခြားသောဣသရေလမြို့ပြကြီးတွေမြို့တွေရဲ့စင်ကြီးပုံးဒေသသားတွေအတွက်ကိုပိုးပြီးတော့ယေရှုဟောကြားနေတယ်ဆိုတာကိုကျွန်တော်တို့တွေ့ရမယ်။မြို့ပြလူအဖွဲ့အစည်းကြီးရဲ့ပရောဖက်ကြီးလို့တောင်မှပြောလို့ရလိမ့်မယ်ဆိုတာကိုကျွန်တော်မိတ်ဆက်ပေးခဲ့ပြီးတဲ့အတိုင်းပဲဖြစ်ပါတယ်။အခန်းကြီး1ရဲ့အငယ်30ကနေ35အတွင်မှကတည်းကလေမြို့ကြီးပြကြီးတွေတစ်ခုချင်းကိုနမည်တက်ပြီးတော့သူဗျာဒိတ်ပြုတ်ခဲ့သေးတယ်ဆိုတာကိုကျွန်တော်တို့တွေ့ခဲ့ကြပြီးဖြစ်ပါတယ်။ဂါသမြို့၌သတင်းမပြောကြနှင့်အရှင်းမငိုကြွေးကြနှင့်ဘေသောဖရာမြို့မှမြေမှုန့်၌လူလဲလျက်နေကြလော။အိုးရှဖိရာမြို့သမီးအဝတ်ကိုချွတ်၍အရက်ကွဲလျက်သွားလောဇာနံမြို့သမီးသည်ငိုကြွေးခြင်းကိုပြုလျက်မထွက်ရဘေသဇီလာမြို့သည်သင်တို့တဲခိုရသောအခွင့်ကိုမပေးရမာရုတ်မြို့သမီးသည်လည်းကောင်းသောအရာကိုတောင့်တ၍နာကျင်လျက်ရှိ၏အကြောင်းမူကားထာဝရဘုရားထံတော်မှဘေးရန်သည်ယေရုရှလင်မြို့တကားသို့ရောက်လေပြီအိုးလာခိရှမြို့သမီးလျင်မြန်သောမြင်းကိုယထား၌ကလောသင်သည်ဣသရေလ၏လွန်ကျူးခြင်းကိုလက်ခံ၍ဇီးအောင်တို့သမီးအားအပြစ်လန်းကိုပြသည်။ထို့ကြောင့်သင်သည်ဂါသပြည်မောရရှက်မြို့သို့လက်ဆောင်ကိုပေးလိုက်ရမည်။အာကစိတ်မြို့သားတို့သည်ဣသရေလရှင်ဘရင်ကိုလှည့်စားကြလိမ့်မည်။အိုမရေရှမြို့သမီးသင်၏ဥစ္စာကိုအမွေခံသောသူကိုငါခေါ်ခဲ့မည်။သူသည်ဣသရေလဘုံအဒုလန်မြို့သို့ရောက်လိမ့်မည်။မိတ်ဆွေတို့တရှင်အပေါင်းတို့အဖဖျားသခင်ရဲ့စီရင်ခြင်းအလုံးစုံတို့ဟာအလွန်အကွက်စီလွန်လှပါလေအဖရဲ့အသုံးပြုတော်မူခြင်းတွေဟာနော်စစ်စစ်စဉ်းစားကြည့်ပါသူ့နေရာနဲ့သူကြည့်ပဲဒံယေလတယောက်ဆိုရင်ဘာဘူးလုံးဆိုတဲ့တိုင်းတပါးကနန်းတော်ကြီးထဲမှာဝန်ကြီးတပါးအဆင့်မျိုးအထိကြီးပွားပြီးတော့အမှုတော်ကိုဆောင်ရွက်ခဲ့ရတယ်ပရောဖက်ပြုခဲ့ရတယ်အာမုန်ဆိုရင်ကြေးတော်သားဘဝလေးကနေတက်ပြီးတော့တောင်ဘက်ယူဒာကနေအလွန်အလှမ်းဝေးတဲ့ဘေသလလိုနတ်မြို့ကြီးတစ်ခုရဲ့အပိုင်းအဝိုင်းကြီးတဲ့ကိုတိုးဝင်ရတယ်။သူ့ကိုယ်သူတောင်မှပရောဖက်တပားရဲ့လို့မဆိုရဲပဲနဲ့ပရောဖက်အမှုကိုပြုခဲ့ရတယ်။အသေးကွဲနေတဲ့ယေရမိလိုခပ်ပြော့ပြော့လူတယောက်ကြပြန်တော်လေ။သူ့ကိုဝိုင်းပြီးတော့ရိုက်မဲ့နှက်မဲ့ပရောဖက်အတုအယောင်ဒီကြားကနေပြီးတော့ပဲ။ကပ္ပသမိုင်းကိုတောင်တုံလှုပ်ခြောက်ခြားစေတဲ့အထိပရောဖက်အမှုကိုပြုပေးခဲ့ရတယ်။ဟောရှိဆိုတဲ့ဖောက်ပြန်နေသောအိမ်တောင်ကြီးတစ်ခုရဲ့လင်းယောက်ျားတယောက်ဟာလည်းဒီလိုပဲဝန်းနေကြေကွဲပွေသောသူ့ဘဝကိုလူဘဝနဲ့ရှင်တွဲရှုမြင်ပြီးတော့အဖဖျားသခင်ဗျာဒိတ်တော်တို့ကိုဖော်ပြသွားပေးခဲ့ရပါတယ်ဖျားသခင်ရဲ့နောက်ဆုံးသောအချိန်ကာလတွေအတွက်ကြတော့ယောလာတို့ရေစကြည်လာတို့လိုပုဂ္ဂိုလ်ကြီးတွေဟာအထူးဟောပြောပေးခဲ့ရတယ်စသည်စသဖြင့်ကျွန်တော်တို့ဟာပြီးခဲ့တဲ့အနာဂတ်တွေကိုပြန်ပြီးသုံးသပ်မယ်ဆိုရင်အဖြေတွေတွေ့နိုင်ပါတယ်အခုပရောဖက်ကြီးမိခါရဲ့အနာဂတ်တို့ကတော့မြို့ပြအဆောက်အုံအတွင်းကလူသားတို့အတွေ့အားလုံးနားဆင်တဲ့တခါဆက်ပြီးတော့ပြောလိုက်တာကတော့ပညာရှိသောသူသည်နာမတော်ကိုကြောက်ရွံ့ရ၏ဆုံးမခြင်းကိုနားထောင်စီရင်တော်မူသောသူအဘယ်သူဖြစ်သည်ကိုနားထောင်တဲ့အင်္ဂလိပ်ကျမ်းရဲ့ဖော်ပြချက်ကတော့ Hear ye the Lord and who appointed it လို့ဆိုပါတယ်ဆုံးမတော်မူသောလှန်တန်တော်နှင့်တောင်ဝေးတော်နှင့်အမျက်တော်တို့ကိုဆေလွတ်သူအဖဖျားသခင်ဘသူဆရာကိုမင်းတို့နားလည်မှုရှိကြပါဆိုတဲ့အဓိပ္ပာယ်ပဲဖြစ်ပါတယ်မိ쇠အပေါင်းတို့ 23ခုမြောက်သောစာလံတိချင်းမှာကျွန်တော်မိတ်ဆွေတို့ကိုချမ်းသာရရစေတဲ့လှန်တန်းတော်တောင်ဝေးတော်တို့ဟာကျွန်တော်ကိုဆုံးမတဲ့အချိန်အပြစ်ပေးတဲ့အချိန်မှာကျတော့ကျွန်တော်အတွက်အလွန်ကြီးလေးတဲ့အပြစ်ဒဏ်ကိုစီရင်စေနိုင်တယ်ဆိုတာကိုကျွန်တော်အလေးအနက်သတိပြုကြပါလိမ့်မယ်အဖဖျားသခင်ကကယ်တင်ရှင်ဖြစ်တယ်ကယ်တင်ရှင်ဖြစ်တယ်တို့အဖလည်းဖြစ်တယ်ဆိုပြီးတော့လွယ်လွယ်ကလေးပျော့ပျော့နေရတာနဲ့ပဲအဖဖျားသခင်နဲ့ဆန့်ကျင်ဘက်တွေလုပ်မိတဲ့အချိန်အပြစ်ဒုစရိုက်တွေကျူးလွန်ပြီးတော့အမှောင်ကြီးကွယ်တဲ့အချိန်မှာအဖဖျားသခင်ကိုတော်တိုင်းဟာရန်သူတမျှဖြစ်သွားနိုင်တယ်ဆိုတဲ့အချက်ကိုသတိရဖို့လိုပါတယ်အမှောင်ကြီးကွယ်တယ်ဆိုတဲ့ဥစ္စာဟာနော်သာမန်လောကဒဏ်ကိုကျွန်တော်မဆိုလိုပါဘူးကိုကျူးလွန်မိတဲ့အပြစ်ဒုစရိုက်တွေကြောင့်အဝိဇ္ဇာအမှောင်ဖုံးကွယ်ခြင်းကိုပြောတာအဖဖျားသခင်ကိုကြောခိုင်းပြီးတော့အမှောင်ကွယ်ခြင်းကိုပြောတာပါဟုတ်ပါတယ်မိတ်ဆွေအပေါင်းတို့အင်မတန်ရက်ဆက်ကြမ်းကြုတ်တဲ့အာဟပ်ဆိုတဲ့ဘုရင်ဖျားသခင်ပရောဖက်ကြီးအေလိယာကိုငုတ်တုတ်တွေ့ရင်လည်းဘယ်လိုပြောခဲ့သလဲအချင်းရန်သူငါနှင့်တွေ့ပြီလောတဲ့တနည်းအားဖြင့်အဖဖျားသခင်ကိုတော်တိုင်ဟာသူ့ရဲ့ရန်သူဖြစ်သွားတယ်ဆိုတဲ့သဘောပဲကြောက်เสียကြည်နော်အဲ့ဒီအတိုင်းပါပဲအသေးခံတော်မူဖို့ရန်ပြင်ဆင်နေတဲ့သခင်ခရစ်တော်ကိုပေတရုကနေတဆင့်စာရမဏေဟာသခင်ကလည်းဗျာအဲ့ဒီနမိတ်မရှိနမမရှိအသေးခံတော်မူမှာကြီးကိုများထဲ့ထဲ့ပြီးတော့ပြောမနေစမ်းမနဲ့ဗျာဆိုပြီးတော့တွားပြီးတော့ပြောမိတဲ့အချိန်ပေတရုရင်ထဲမှာစာရမဏေလွှမ်းမိုးလာတယ်ဆိုတာကိုသခင်သိတော်မူတယ်။ပေတရုရဲ့သိမ်မွေ့သောစိတ်နှလုံးအတွင်းမှာစာရမဏေဝင်ပြီးတော့အပြော့ဆွဲဆွဲပြီးတော့ကယ်တင်ရှင်သခင်ခရစ်တော်ကိုလမ်းကြောင်းပြောင်းအောင်လုပ်တဲ့သဘောပေါ့။ဒါကိုသခင်သိတော်မူခဲ့တယ်။အချင်းစာရံငါနောက်သူဆုတ်လော့သင်သည်ငါတိုက်မိ၍လဲเสียအကြောင်းဖြစ်၏တဲ့။ရှင်းနေတာပါပဲနော်။ဟုတ်တယ်။ဒါကိုရှင်မာသက်ခရစ်ဝင်ကျမ်းအခန်းကြီး16အငယ်27နဲ့23တဲမှာကျွန်တော်အခုလို့တွေ့ကြရပြီဖြစ်ပါတယ်ထိုမှတပါကိုတော်သည်ယေရုရှလင်မြို့သို့သွားရမည်လူအကြီးအကဲယေပရောဟိတ်အကြီးကျမ်းပြူဆရာတို့လက်၌များစွာခံရမည်အသေးသက်ချင်းကိုလည်းခံရမည်သုံးရမြောက်သောနေ့၌ထမြောက်လိမ့်မည်ဟူသောအကြောင်းများကိုထိုအခါမှစ၍တပည့်တော်တို့အားပြတော်မူ၏ထိုအခါပေတရုသည်ကိုတော်ကိုမိမိနှင့်အတူခေါ်၍သခင်ကိုယ်တော်၌ဤသို့မဖြစ်ပါစေနှင့်ဤအမှုသည်ကိုတော်၌မရောက်ရဟုအပြစ်တင်သောစကားကိုလျှောက်တော်ကိုတော်သည်မျက်နှာတော်ကိုလှည့်၍အချင်းရန်သူငါနောက်သို့ဆုတ်တော်သင်သည်ငါတိုက်မိ၍လဲเสียအကြောင်းဖြစ်သင်သည်ဖျားသခင်ဤအရာကိုစိတ်မဆွဲလန်းလူတို့ဤအရာကိုသာဆွဲလန်းသည်ဟုမိန့်တော်မူ၏တဲ့အခုဆိုရင်လူမျိုးတော်ဤသရေလတို့အဖို့လှန်တန်တော်ကိုစေလွှတ်၍အပြစ်ပေးစီရင်မည်သူသည်ဖျားသခင်ကိုတော်တိုင်ဖြစ်နေပြီဆိုတာကိုပရောဖက်ကြီးမိခါမှတဆင့်အဖဖျားသခင်ကိုတော်တိုင်အတိအကျသတိပေးနေပြီအကြောင်းကြားနေပြီဒါကိုလူမျိုးတော်ဣသရေလတို့နားလည်ပို့ရန်လဲလိုအပ်နေပါပြီမိခါအနာဂတ်ကျမ်းအခန်းကြီး6အငယ်10မှ12မတရားသောသူတို့၏အိမ်၌မတရားသဖြင့်စီးပူသောဥစ္စာနှင့်ယွန်ရှာပွေသောတင်းတောင်းငယ်ရှိသေးသလားမတရားသောချိန်ခွေနှင့်ဆင်းလဲသောအလေးအိတ်ရှိသောမြို့ကိုတန်ရှင်းသောမြို့ဟု၍ငါမှတ်ရမည်လောမြို့သားသထေးတို့သည်အနိုင်အထက်ပြု၍ရကြ၏ဆင်းရဲသားတို့သည်လည်းမှုသားကိုသုံးတတ်ကြ၏သူတို့နှုတ်၌ရှိသောရှားသည်မှုသားဖြစ်၏ပိတ်တော်မဆန်းလှပါဘူးမိတ်ဆွေဣသရေလနှင့်ယူဒတို့၏မတော်လောဘတွေကြီးနိုင်ငယ်နှင်းပြမှုတွေဘာနှဖူးတိုက်တူးနေကြတာတွေကိုရကိုယူဖြစ်နေကြတာတွေစရဲစရဲလူမှုရေးအနှိတ်ထားယုံတွေကိုအဖဖျားသခင်မကြိုက်ဘူးအပြစ်ပေးရမယ်ဆိုတာကိုအဆက်ဆက်သောပရောဖက်တို့မှသင့်ဖော်ပြခဲ့ပြီးပါပြီအာမုတ်အနာဂတိကျမ်းအခန်းကြီး9အတွင်းမှဆိုရင်ကျွန်တော်တို့အခုလို့တွေ့ကြရပါတယ်သင်တို့သည်ဆင်းရဲသားကိုနှိတ်ဆက်၍ဂျုံစပါးကိုတောင်းခံတတ်သောကြောင့်စစ်သောကြောင့်နှင့်တိုက်ကိုတီးတော်လေထိုတိုက်၌မနေရကြနှစ်သက်ဖွယ်သောစပြည့်ဥယင်ကိုစိုက်တော်လေစပြည့်ရည်ကိုမသောက်ရကြသင်တို့အထက်ထက်လွန်ကျူးသောဒုစရိုက်အလွန်လေးသောအပြစ်တို့ကိုငါသိ၏ဖြောင့်မတ်သောသူကိုနှောက်ရက်တတ်ကြ၏တစိုးစားတတ်ကြ၏စင်ရဲသားကိုတကဝတွင်မတရားသဖြင့်စီရင်တတ်ကြ၏ထိုသို့သောကာလသည်ဆိုးရုပ်သောကာလဖြစ်သောကြောင့်ပညာရှိသောသူသည်တိတ်ဆိတ်စွာနေလိမ့်မည်အဖက်ချမ်းသာစေခြင်းဟာဒုစရိုက်ကိုရှောင်၍သူစရိုက်ကိုရှာကြလောထိုသို့ပြုလျှင်သင်တို့ဆိုရသည့်အတိုင်းကောင်းကင်ဘုရားအရှင်ဘုရားသခင်ထာဝရဘုရားသည်သင်တို့နှင့်အတူရှိတော်မူလိမ့်မည်ဒုစရိုက်ကိုမုန်း၍သူစရိုက်ကိုချစ်ကြလော့မြို့တကဝတွင်တရားကိုတည်စေကြလော့က ောင်းကင်ဘုရားရှင်ဖျားသခင်ထာဝရဖျားသည်ကြံကျွင်းသောယောသတ်အမျိုးကိုသနာကောင်းသနာတော်မူလိမ့်မည်တဲ့မိတ်ဆွေအပေါင်းတို့ကျွန်တော်ကတော့အဲ့ဒီလိုတစ်ဖက်ဆောင်းနေလူအဖွဲအစည်းတွေအကြောင်းကိုနှုတ်ကပတ်တော်မှာဖော်ပြတဲ့အချိန်တိုင်းမှာကျွန်တော်ဖတ်ရတဲ့အချိန်တိုင်းမှာနှုတ်ကပတ်တော်ရဲ့အသက်ဝင်ခြင်းဟာကြောက်ခမန်းလိလိကြီးပဲဒီကနေ့ကျွန်တော်တို့လူအဖွဲအစည်းကြီးရဲ့လူအလှအသီးအသီးမှာဒီကျမ်းစကားတွေဟာနှုတ်လို့မရတော့အောင်စူးဝင်နေတယ်နစ်နေတယ်ထိနေတယ်လို့ခံစားရပါတယ်ဟုတ်ပါတယ်ဘာနှဖူးတိုက်တူးတဲ့အရင်ရှင်တွေကိုတော်လှန်ကြစို့ဆိုတဲ့လူရန်ကားတွေဖယမဲ့တေယမဲ့ရုပ်ကြမ်းဝါဒတွေခစ်မိန်သွားခဲ့ပါပြီဒါပေမဲ့အမှန်တကယ်ဖာယာဝပြောသောခစ်ကြီးကိုရောက်ခဲ့ပါပြီလားအကျွင်းမဲ့ပြည့်စုံသောလောကနိဗ္ဗာန်ကိုတိဆောက်နိုင်ကြပါပြီလားရောက်မလာနိုင်သေးပါဘူးလူသားတို့အောင်ပွဲမခံနိုင်သေးပါဘူးပုံစံဒီအမျိုးမျိုးနဲ့လူသားတို့လောကအတွင်းမှာတရားမမျှတမှုကြီးတွေလူလူချင်းကောင်းပုံဖြတ်မှုကြီးတွေဟာရှိနေစေပဲဖြစ်ပါလေ။ဘုရားသခင်အခုအပိုင်းခြားကလေးမှာထုတ်လိုက်တဲ့မိဂွန်ကလေးကိုကဘာအေးရက်ကဆက်မှုစုံကြီးတွေစီးပွားရေးအချက်အချာကြတဲ့နေရာတိုင်းမှာအထူးသဖြင့်မြို့တော်ကြီးတွေအလေပဟိုတိုင်းမှာဆိုင်းပုတ်ကြီးအဖြစ်ကတ်ထားသင့်လာပါလေ။အဲ့ဒီဆိုင်းပုတ်ပိုစတာကတော့မတရားသောချိန်ခွင်နဲ့စင်းလဲသောအလေးအိတ်ရှိသောမြို့ကိုပန်ရှင်သောမြို့ဟု၍ငါမှတ်ရမည်လို့ဆိုတဲ့ဆိုင်းပုတ်ပဲဖြစ်ပါလေအခုလောလောဆယ်အချိန်မှတော့အဲ့ဒီဆိုင်းပုတ်မြို့အတွက်နေရာဘယ်နေရာမှမမပေးနိုင်သေးပါဘူးဘာဖြစ်လဲဆိုတော့ဘီယာကြော်ညာနဲ့ secret ကြော်ညာတွေရုပ်ရှင်နဲ့ video ကြော်ညာတွေကသာနေရာပြည့်နေလို့ဖြစ်နေပါလေမိခာအနာဂတိကျမ်းအခန်းကြီး6အငယ်73မှ55တို့ဖြစ်၍သင်ဤအဖြစ်ကြောင့်သင်ကိုငါတုတ်တင်ပယ်ရှင်းခြင်းအလို့ငါနာကျင်စွာတန်ခတ်မည်သင်သည်စားတော်လဲမဝရမွတ်သိချင်းကိုခံရမည်သင်သည်ချီတော်လဲယူ၍မသွားရယူသွားသောအရာကိုလဲဓာပိသူငါအပ်မည်မျိုးစေ့ကိုကျဲတော်လဲစပားကိုမရိပ်ရတန်လွင်သီးကိုနေတော်လဲစီနှင့်ကိုကိုမလိမ့်ရစပြစ်သီးကိုနေတော်လဲစပြစ်ရေကိုမသောက်ရတဲ့ဟောစောစောပိုင်းတုန်းကအာမုတ်အနာဂတ်ကျမ်းကအတိုင်တစ်ဖြတ်တည်းဖြစ်နေပြီမဟုတ်ဘူးလားကိုဆောက်တဲ့တိုင်နော်အဲ့ဒီပေါ်မှာကိုမနေရဘူးတဲ့ကိုစိုက်ပြိုးတဲ့စပြစ်ဥယင်ကထွက်တဲ့စပြစ်ရီကိုမသောက်ရဘူးတဲ့ဒါပေမဲ့နော်အခုမိခါကတော့အာမုတ်တဲ့တခုတည်းမကပိုတာဒီအများကြီးရှိလာပါတယ်အဲ့ဒါတွေကတော့တခြားမဟုတ်ပါဘူးအိတ်ပေါက်နဲ့ဖားကောက်ရတယ်ဆိုတဲ့ဘဝကိုဖာသားကိုပင်ပင်ပန်းပန်းသာအလုလုရတယ်ဘိုက်မဝဘူးဆိုတဲ့ဘဝစားတော်လဲမဝရတဲ့အတိတ်တွေကတော့ဘိုက်တစ်ခုပေါ့ဘလောက်စားစားဝကိုမလာဘူးအဟာရလည်းမဖြစ်ဘူးစစ်စစ်စဉ်းစားလိုက်ရင်ရည်စရာကြီးပါနော်အဲ့ဒီလိုပါပဲစပားတွေစိုက်တယ်တခါမှကိုကောင်းကောင်းမစားရဘူးတဲ့ပန်လွင်သီးကြီးတွေကိုစီထုတ်တယ်အဲ့ဒီစီကိုကို့ဖာသားကိုလိမ့်ရတယ်မရှိဘူးတဲ့ချင်းသီးပင်အောက်မှာချင်းသီးရှားတယ်ဆိုတဲ့အတိတ်ပဲဟာဒါမျိုးပါပဲမိတ်ဆွေတို့ကိုဆာလံဆရာကဖော်ပြလိုက်တယ်ထာဝရဘုရားကိုကြောက်ရွံ့တော့သူတို့ရဲ့ဘဝပုံစံမျိုးနဲ့ပြောင်းပြန်ဖြစ်နေပါပြီဆာလံတစ်ဖြစ်တဲ့ပထမမြောက်ဆာလံမှာဆိုရင်အငယ်1မှ3အတွင်းမှာအခုလိုကျွန်တော်တို့တွေ့ရပါတယ်။မတရားသောသူတို့ဤတိုက်တွန်းခြင်းတို့မလိုက်။လူဆိုးတို့ဤလမ်းတွင်မရက်မနေ။မချီမဲ့မြင်ပြုသောသူတို့ဤအစည်းအဝေး၌မထိုင်။ထာဝရဘုရားဤတရားတော်၌မွေ့လျော်၍တရားတော်ကိုနှိမ့်ညံ့မပြတ်ဆင်ခြင်အောင်မိသောသူသည်မင်္ဂလာရှိ၏။အကြောင်းမူကားထိုသူသည်မျက်နှာမှစိုက်လျက်မိမိအချိန်တန်မှအသီးကိုသီး၍အရွက်မညှိုးနွမ်းတတ်သောအပင်နှင့်တူ၏။ပြုတ်လေသမျှတို့၌အောင်းလိမ့်တည်းတဲ့အဲ့ဒီတိုင်းပါပဲ128ခုမြောက်သောဆာလံရဲ့အငယ်1မှ4အတွင်းမှာကျတော့အလွန်စိတ်ဝင်စားပွေကောင်းတဲ့ဆာလံတည်ခြင်းဖို့ပြချက်တွေကိုအခုလိုတွေ့နိုင်ပါသေးတယ်ထာဝရဘုရားကိုကြောက်ရွံ့၍လံခยีတော်တို့လိုက်သွားသမျှတော်သူတို့သည်မင်္ဂလာရှိကြ၏ထို့သို့ပြုလျှင်သင်သည်မိမိလက်နှင့်လှုပ်ဆောင်၍ရသောအစာကိုစားရလိမ့်မည်မင်္ဂလာရှိ၍ကောင်းစားရလိမ့်မည်သင်ဤမယားသည်သင်အိမ်နာမှများစွာသောအသီးသီးသောစပြည့်နွယ်ပင်ကဲ့သို့၎င်းသားသမီးတို့သည်သင်စပွဲပတ်လည်၌စိုက်ပျိုးသောသံလွင်ပင်များကဲ့သို့၎င်းဖြစ်ကြလိမ့်မည်ထာဝရဘုရားကိုကြောက်ရွံ့သောသူသည်ထိုသို့သောမင်္ဂလာရှိရလိမ့်မည်တဲ့ဟောအခုမိခါဖော်ပြခြင်းအရာဆိုရင်တော့ဣတရီလလူအဖွဲ့အစည်းအကုန်လုံးပြောင်းပြန်ကြည့်ပါပဲနော်စားတယ်ဝမလာဘူးအဟာရမဖြစ်လာဘူးဆာလံတီချင်းတွေတဲမှာတနေရာမှာကျွန်တော်တို့တွေ့ရတယ်လို့အတင်းတောင်းလုံးကကြီးတော့အဖကမပေးဘူးမဟုတ်ဘူးပေးတယ် ဒါပေမဲ့အစ်စ်ကလေးအဖြစ်ပိန်ကြုံချင်းဆိုတာကိုပါထည့်သွင်းပေးလိုက်တဲ့အခါကျတော့အကုန်လုံးဘိုက်ပူနန်ကားဖြစ်ပြီးတော့တခါမှအားမရှိလာဘူး။တန်လွင်စီတွေကိုညှစ်တယ်။ဘုံနဲ့ပြည့်ပလား။ပြည့်ပြီဆိုတာနဲ့သူများလာလာလူလူတခါမှကိုမသုံးရဘူး။ဓမြတွေသခိုးတွေအတွက်ပဲကိုကဒီစီတွေကိုညှစ်ညှစ်ပေးနေရတယ်လို့ပဲတဲ့။စပါးတွေဂျုံတွေစိုက်လိုက်ရတာလေအမောပဲ။မဲပြီဆိုတာနဲ့ဘသူဝင်ရိတ်သွားမှမသိဘူးတခါမှစားရဖို့နေနေတသာကိုကိုတိုင်းတောင်မရိတ်ရဘူးဆိုပါလားဟုတ်တယ်အောင်မြင်ခြင်းအရှင်းမရှိတဲ့ဘဝဒုက္ခတွေကြည့်ပဲခါစီနေရတယ်ဆိုတဲ့ဘဝပဲသင်သည်ခြီတော်လဲယူ၍မသွားရဆိုတာကလည်းပါလိုက်သေးသနော်ဒါလည်းအင်မတန်ကြီးတဲ့ဒုက္ခတစ်ခုပဲကျွန်တော်ဒီနေရာမှာကျွန်တော်ဖတ်ခဲ့ဘူးတဲ့ဝတ္ထုတပုတ်ထဲကဆန်အိတ်ကြီးထမ်းလာတဲ့လူတယောက်ကိုတွေ့ပြီးသတိရမိပါတယ်ဟိုဘက်ရွာတမိုင်နှမိုင်လောက်ကနေပြီးတော့ဒီဘက်ရွာအထိအိမ်မစားဘူးဆိုပြီးတော့ဆန်အိတ်ကြီးတိတ်ထမ်းလာတယ်ဆိုပဲ။မှောင်ကြီးမဲကြီးတဲမှာတင်ကြိုင်ကုန်းတနေရာရောက်တော့နောက်ကနေပြည့်ဆိုပြီးတော့အပန်ကြီးထွက်လာတယ်။အဲ့ဒါနဲ့သရေ6ပဟဲ့ဆိုပြီးတော့အိတ်ကြီးထမ်းပြီးတော့ဆွရပြေးတယ်။အဲ့ဒီအချိန်မှာနောက်ဖက်ကလည်းဖွာဖွာဖွာဖွာနဲ့အပန်ကြီးတွေကြားတဲ့အခါကျတော့ငါနောက်တော့သရေလိုက်နေပြီဆိုပြီးတော့တန်းနေအောင်ပြေးတယ်။စိတ်ထဲမှာကလည်းအိတ်ကြီးကလည်းအရင်လောက်မလေးတော့ပဲနဲ့ပေါ့ပေါ့ပြီးလာတယ်ပေါ့။အမမမာတော့တင်ကြိုင်းနားမှာတစ်ကိုင်းတစ်ခုနဲ့ထိုးမိပြီးတော့အိတ်ကြီးပေါက်သွားတာပြစ်ခနဲ့မြည်ပြီးဆန်လေးပေါက်ကြတာဒါကိုသူခင်ဗျာမသိရှာဘူးအဲ့ဒါနဲ့ဆန်အိတ်ကြီးကပြစ်ခနဲ့မြည်ပြီးတော့နောက်ဖက်ကနေဆန်လေးကထွက်ကြတော့ရှဲရှဲရှဲရှဲနဲ့လိုက်လာတာကိုသူခင်ဗျာမသိရှာဘဲနဲ့အိမ်အထိရောက်အောင်စွတ်ရွတ်ပြီးတော့ပြေးလာတာဆန်အိတ်ပေါက်သွားတယ်ဆိုတာလေပေါက်မှာပေါ့ဆန်နေကုန်ပြီလေအဲ့ဒီလိုနဲ့ပဲကိုယ့်အိမ်ရောက်တော့မှတော်ပါသေးရဲ့ဆိုပြီးတော့ဆန်အိတ်ကြီးလေလှဲ့ကြည့်လိုက်ကောအိတ်ပဲကျန်တော့တယ်ဆန်ရဲတော့နုစီဘူးတလုံးစာလောက်တယ်ဒီအိတ်ထဲမှာဟိုအကက်ဒီအကက်ကလေးခွာယူလို့ရတော့တယ်ဆိုပါတယ်အဲ့ဒီအဖြစ်မျိုးဖြစ်တာပဲလို့ကျွန်တော်ဒီအပိုင်းမှာဥပမာဆောင်ရင်ပါတယ်ချွေးပြိုက်ပြိုက်အလုတ်လုတ်ပြီးတော့ကောင်းကောင်းမစားရဘူးဆိုတဲ့ဘဝဘလောက်ရင်နာဘူးကောင်းတုံးကောင်းပြီဣသရေလလူမျိုးတော်ရဲ့ဒီအဖြစ်တွေဟာဘာကြောင့်အခုလိုရင်ထုမနာစရာမဖြေသာစရာခြောက်ခြားစရာတွေဖြစ်လာရပါသလဲမိခာအနာဂတ်ကျမ်းအခန်းကြီး6အငယ်16နီကုံအကြောင်းမူကားသင်သည်အောမရိမင်းဤစီရင်ထုံးဖွဲ့ချက်တို့ကို၎င်းအာဟပ်မင်းမျိုးကျင့်သောအကျင့်ရှိသမျှတို့ကို၎င်းကျင့်ဆောင်၍သူတို့၏တိုက်တွန်းရာသို့လိုက်တတ်၏တို့ဖြစ်၍သင်ကိုငါတုတ်သင်ပယ်ရှင်း၍မြို့သားတို့ကိုဆဲရီးရာဖြစ်စေသဖြင့်သင်သည်ငါဤလူတို့ကဲ့ရဲ့ခြင်းကိုခံရမည်ရှင်းနေပြီအခုမိခါရဲ့အနာဂတ်တွေဟာမြောက်ဖက်ဣတရီလသမိုင်းကိုသာတိုက်ရိုက်ကိုကာထားခြင်းဖြစ်တယ်ဆိုတာပေါ်လွင်နေတယ်။ဒါကြောင့်အာရှုရီတို့ရဲ့ကျွန်တပေါက်ဖြစ်ရတော့မယ်မြောက်ဖက်ဣတရီလကိုရည်ညွှန်းတယ်ဆိုတာကိုတွေ့လာရပါတယ်။မိတ်ဆွေအပေါင်းတို့သမိုင်းကိုပြန်ကြည့်ပါ။အိုမရီဆိုတာဟာအဲ့ဒီဣတရီလမြို့တော်ကြီးကိုရှမာရိတောင်ကုန်းဘော်ကိုပြောင်းရွှေ့တည်ထောင်ခဲ့တဲ့ဘုရင်ပဲ။ဘိုးချုပ်အိုမရီတဲ့။မင်းကောင်မင်းမြတ်ဟုတ်မဟုတ်ကတော့မေးစရာမလိုပါဘူးနော်။ဘာဖြစ်လဲဆိုတော့ကျွန်တော်အကြိမ်ကြိမ်ပြောပြပြီအဲ့ဒီဣဒရီလမြောက်ဖက်ချမ်းမှာဘယင်16ပါးဆိုးဆန့်ခဲ့တဲ့အနေနဲ့တပါးမှမကောင်းဘူးဆိုကြတဲ့ကဖြေစရာမလိုတော့လောက်အောင်အဖြေပေါ်နေပြီရှင်းနေပါပြီဒါပေမဲ့နည်းနည်းကလေးပဲဖြစ်ဖြစ်သမိုင်းနဲ့ချိန်ကိုက်ကြည့်နိုင်အောင်လို့ဓမ္မရာဇဝင်တတိယစာဆောင်အခန်းကြီး16မှတ်တမ်းတွေကိုပြန်ပြီးတော့ကြည့်ကြည့်ကြပါစို့အဲ့ဒီဓမ္မရာဇဝင်တတိယစာဆောင်အခန်းကြီး16ရဲ့အငယ်21ကနေဆက်ဖတ်ကြည့်မယ်ဆိုရင်အခုလိုတွေ့နိုင်ပါတယ်ထိုအခါပြည်သားတို့သည်ကွဲပြား၍အချို့တို့သည်ဂိနတ်ဤသာတိပဏိကိုရှင်ဘရင်အရာ၌ချီးမြှောက်ခြင်းငှာသူ့နောက်သို့လိုက်ကြ၏အချို့တို့သည်အောမရိနောက်သို့လိုက်ကြ၏အောမရိနောက်သို့လိုက်သောသူတို့သည်ဂိနတ်ဤသာတိပဏိနောက်သို့လိုက်သောသူတို့ကိုနိုင်သဖြင့်တိပဏိသေး၍အောမရိသည်နန်းထိုင်လေ၏ယုဒရှင်ဘရင်အာသနန်းဆန်32နှစ်တွင်အောမရိသည်နန်းထိုင်၍ဣသရေလနိုင်ငံကို12နှစ်စူးစမ်း၏တိရဇာမြို့၌6နှစ်စူးစမ်းပြီးမှရှမာရိတောင်ကိုတောင်ရှင်ရှမေရ၌ငွေအခွက်20နှစ်ဝယ်၍တောင်ပေါ်မှမြို့ကိုတည်၏ထိုမြို့ကိုတောင်ရှင်ရှမေရအမိကိုအစွဲပြုသဖြင့်ရှမာရိမြို့ဟူ၍သမုတ်လေ၏အောမရိသည်ထာဝရဘုရားရှေ့တော်၌ဒုစရိုက်ကိုပြုမိသဖြင့်မိမိရှေ့မှဖြစ်ဖူးသောသူအပေါင်းတို့သည်သာ၍ဆို၏နေပတ်ဤသားရေရောပေါင်းလိုက်တော်လံဣသရေလအမျိုးသည်မိစ္ဆာဒိဋ္ဌိအဖြစ်မိမိတို့ဘုရားသခင်ထာဝရဘုရား၏အမျက်တော်ကိုနှိုးဆော်၍ပြစ်မှားစေသောဒုစရိုက်အပြစ်လန်းသို့လိုက်လေ၏တဲ့ကြားခဲ့ရတဲ့ကျမ်းထဲအချက်ကလေးတစ်ချက်ကိုတော့မိတ်ဆွေတို့မှတ်မိကြမယ်ထင်ပါတယ်နော် တရားမှမကောင်းပါဘူးဆိုတဲ့ကြားတွေကမိမိရှေ့ကလူတွေတက်တော့မှသာ၍စိုးညစ်တဲ့ဘူချုပ်အော်မရီတဲ့မိတ်ဆွေတော်တတ်ရှင်အပေါင်းတို့အော်မရီနဲ့တည်းမပြီးသေးပါဘူးနော်နောက်ထပ်မိခအနာဂတိကျမ်းဖော်ပြတာကတော့အာဟတ်မင်းမျိုးကျင့်သောအကျင့်ရှိသမျှကိုကျင့်ဆောင်၍သူတို့ဤတိုက်တွန်းရသူလိုက်တတ်၍သင်ကိုငါတုတ်သင်ပေရှင်ပြီးသကားလမြို့သားတို့ကိုဆဲရည်ရာဖြစ်စေသဖြင့်သင်သည်ငါ၏လူတို့ကဲ့ရဲ့ခြင်းကိုခံရလိမ့်ဦးမည်တဲ့အဲ့ဒီတော့အော်မရီနဲ့တည်းမပြီးသေးဘူးအာဟတ်ဆိုတာပါလာပြန်ပြီအာဟတ်ဘသူတုံးတခြားမဟုတ်ပါဘူးအော်မရီရဲ့သားတော်မောင်လူလိမ္မာကြီးအာဟတ်ပေါ့သူ့အကြောင်းကိုတော့လည်းအမောခံပြီးတော့တိတ်ပြောဖို့လိုတော့မယ်မထင်ပါဘူးအဖဖျားသခင်ကိုတောင်ရန်သူလူဖြစ်သွားရတယ်ဆိုတဲ့ဘရင်ဘယ်လို့မှအစရေမရှိတဲ့ဘဝမှာပဲနောက်ဆုံးသေပွဲဝင်သွားရတယ်ဆိုတဲ့အဖြစ်ဘရင်ကြီးတပါလုံးလုံးလုံနေပြီးတော့သူ့အလောင်းကသွေးတွေကိုခွေးတွေကရက်တာကိုခံလိုက်ရတယ်ဆိုတဲ့အဖြစ်တွေကိုမိษွေတို့ဓမ္မသမိုင်းမှာအချိန်ချင်းကြားဘူးခဲ့ပြီးသားပါဟုတ်ပါတယ်မိษွေအပေါင်းတို့ထာဝရဘုရားကြီးနှုတ်ကပတ်တော်သည်မြို့ကိုဟစ်ခေါ်တော်မူ၏ပညာရှိသောသူသည်နာမတော်ကိုကြောက်ရွံ့ရ၏ဆုံးမခြင်းကို၎င်းစီရင်သောသူသည်အဘယ်သူဖြစ်သည်ကို၎င်းနားထောင်ကြလော
ဒေါက်တာထွန်းမြတ်အစီအစဉ်တင်ဆက်တဲ့တင်ပြတော်တမချန်းအစီအစဉ်ဖြစ်ပါတယ်။နောက်တစ်ချိန်အစီအစဉ်မှာဖျားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယံတမချန်းရဲ့ဓမ္မဟောင်းကျမ်းိုင်းတွေကမိခာအနာဂတိကျမ်းအခန်းကြီး9အခန်းငယ်1ကနေအခန်းငယ်6အထိကိုလေ့လာမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်။